လာမယ့်2019ခုနှစ်မှာလူရင်းကြရဲ့အပါဝင်ကမ္ဘာပေါ်မှာရှိတဲ့လူသားတိုင်းလူခွင့်အပြည့်အဝရဖို့နဲ့သူတို့တွေအားလုံးအမြန်ဆုံးအိမ်ပြန်နိုင်ကြဖို့အထူးသဖြင့်မြန်မာနိုင်ငံတကွန်းကတိုင်းရင်းဒေသကဒုက္ခသည်တွေပါနေရင်းကိုအမြန်ဆုံးပြန်နိုင်ကြဖို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့လူရင်းကြဒုက္ခသည်တွေကအနှစ်သက်စုံကောင်းတောင်းပေးလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲလုံခြုံရေးအခြေအနေကြောင့်အသွာအလာတွေပိတ်ပင်ထားပြီးတော့တင်းကျပ်တဲ့လုံခြုံရေးတပ်တွေရဲ့စောင့်ကြည့်မှုအောက်မှာဒုက္ခသည်စခန်းထဲမှာပဲနှစ်သက်ကိုဆင်းရဲနေကြရတဲ့ဒုက္ခသည်တွေရဲ့မျှော်လင့်ချက်နှစ်သက်စုံတွေကိုတော့မက်ဆီမွန်ကစစ်စစ်တင်ဆက်ထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းမှာစစ်တပ်ရဲနဲ့လုံခြုံရေးအဖွဲ့တွေတိုးချက်ချထားပြီးတော့စခန်းထဲမှာလုံခြုံရေးအထူးတင်းကျပ်ထားချိန်ဒုက္ခသည်စခန်းအဝင်အထွက်အနောက်အရေးပေါ်အခြေအနေကလွဲပြီးတော့အသွားအလာတွေအကုန်လုံးပိတ်ထားတဲ့အချိန်မှာပဲသိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစခန်းတွေထဲမှာပဲနှစ်သက်ကူကိုမျှော်လင့်ချက်တွေနဲ့ဆောင်ဆိုင်နေကြပါတယ်။ဘာသာရေးခေါင်းဆောင်တွေကဥဆောင်ပြီးတော့နှစ်သက်ဆူတောင်းနေကြသလိုအပြင်ထွက်ခွင့်မရပေမဲ့လို့စခန်းတွင်းကဒုက္ခသည်တွေစုဝေးပြီးတော့နှစ်သက်ကူကိုရင်ခုန်စွာစောင့်မျှော်နေကြတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဘာလူခါလေဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးခင်မောင်ကတော့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်စစ်ပြေးစစ်ရှောင်နေကြရတဲ့မြန်မာနိုင်ငံတော်ဝန်ကကချင်ရှမ်းစတဲ့တိုင်းရင်းသားတွေ2019ခုနှစ်မှာမိမိတို့နေရက်ရင်းကိုပြန်နိုင်ပါစေကြောင်းအခုလိုဆုမွန်တောင်းပါတယ
်။ကဘာတို့ကဘာသားနဲ့တကွကဘာအကျဉ်းမှန်ရှိတဲ့ဒီကြောင့်နဲ့ဒုက္ခတွေတွေပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒုက္ခတွေပေါ့ရင်းရရှိတဲ့ချမ်းကချင်တရားပါညာပေါ့နော်အဲ့ဒါတွေငြင်းငြင်းရဲ့အတွက်ကိုကျွန်တော်တို့ဆက်ဆောင်ပါတယ်။နောက်ပြီးတော့2019မှာကျွန်တော်တို့မျှော်လင့်တာဒီကျွန်တော်တို့ရဲ့တောင်းဆိုထားတဲ့အကူအညီကိုကျွန်တော်ပြန်ပြီးရရှိပြီးတော့ကိုယ့်ရဲ့နေရင်းကိုဆန်လေးတွားရောက်လို့ပဲဆန်တာတော့ရှိပါတယ်ခင်ဗျာ
ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာအသက်ဆုံးရှုံးသွားရသူတွေကြံ့ရည်သူမိသားစုတွေအတွက်လည်း2019မှာတရားမျှတမှုတွေရပါစေကြောင်းဝိုင်းဝန်းဆုတောင်းပေးနေကြပါတယ်လို့ဦးခင်မောင်ကပြောပါတယ်2019မှာတော့အမြန်ဆုံးအိမ်ပြန်နိုင်မှုမျှော်လင့်သူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ဖြစ်ပါတယ
်တကယ်ကောင်းလာလို့တောင်းဆက်ကတည်းကလည်းကျေးဇူးအမေဆုံးအင်ကန်တိုင်းဘို့အမေကိုကိုယ်နဲ့ကွန်ပြန်နိုင်ဖို့လေရင်းနဲ့လည်းအဲချိလာရဲနောက်တစ်ခုကဒီမှာကျွန်မအမေဆုံးကျွန်တော်တောင်းဆိုတဲ့အချက်ထွန်နဲ့ဒီဒေဇင်ပြီးတော့အမေဆုံးတဲ့ကိုမျိုးကိုပြန်နိုင်ဖို့လေရင်းဆိုတော့တောင်းပါတယ်
ဒုက္ခသည်တွေကြုံရတဲ့အခက်အခဲတွေအများဆုံးပြေလည်နိုင်ပါစေလို့ဆုတောင်းတယ်လို့သူကပြောပါတယ်။ကော့ဘဇာအနီးဘာလူခါလေးဒုက္ခသည်စခန်းကြီးရိုဟင်ညာဒုက္ခသည်ကိုယီဆလန်ကလည်း2019မှာရိုဟင်ညာတွေအပါအဝင်ကမ္ဘာတစ်ဝှမ်းလုံးကလူသားတိုင်းလူခွေရဲ့အပြေအဝရပါစေကြောင်းဆုမွန်တောင်းပါတယ်လို့ဆိုပါတယ်
။ဟုတ်ကဲ့ပါ။ကြာရင်ကျွန်တော်ကမြစ်တီကိုအဆောင်မှစီကျွန်တော်ကဆုတောင်းကြည့်လာတော့ကမ္ဘာကရှိတဲ့လူသားတိုင်းဟာလူအခွင့်အရေးအပြေအဝရရှိရတဲ့လူသားရဲ့အကျင့်တွေကိုပြည်လည်ရေးအတွက်ကျွန်တော်ကထူထောင်ကြတာရှိပါတယ်။နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံအင်းချမ်းတရားရေးတရားတော်လည်းကျွန်တော်ကထူထောင်ပေးတာရှိပါတယ်ခင်ဗျာ။အာမြစ်တီကိုတော့ကျွန်တော်ကတော့နောက်2019ကြာရင်မြစ်တီကိုမှကျွန်တော်ရဲ့အဲဒွေညာဒုက္ခဉာဏ်ရဲ့အယုတိတာအဲဖြေလည်လာမယ်လို့ကျွန်တော်အများဆုံးအများအစွာမျှော်လင့်ကြပါတယ်။
2019မှာတော့ရိုဟင်ဂျာတွေနေရည်အများဆုံးပြန်ခေါ်နိုင်မှုနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ကိုလည်းရည်စူးနှစ်သက်ဆူတောင်းရင်ကိုယ်စီလန်ကအခုလိုဆုမွန်တောင်းပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့9သိန်းကျော်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့လာမယ့်2019ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်တွေကိုဆုမွန်တောင်းနေကြပေမဲ့လို့သူတို့ရဲ့အနာဂတ်ကမရေရာလှတဲ့အတွက်စိုးရိမ်မှုတွေကတော့ရှိနေသေးပါပဲလို့ဒုက္ခသည်တွေကပြောပါတယ်ရှင်